အခုရက်ပိုင်းပြည်သူတွေစိတ်ဝင်စားနေကြတာကတော့11 media က editor 3ယောက်အဖမ်းခံရတဲ့ကိစ္စပါ။ပြဿနာစဖြစ်ဖြစ်ချင်းညမှာရဲတပ်ဖွဲ့ဝင်တွေက11 media တိုက်ကိုသွားသူတို့ဖမ်းလို့တဲ့ editor နာမည်တွေကိုပြောစတဲ့ operation လုပ်ကြတဲ့ကလူတွေကစိတ်ဝင်စားသွားကြတာပါ။နောက်တနေ့ရောက်တော့တာမွေရဲစခန်းကလာဖမ်းတဲ့ editor 3ယောက်ကိုယ်တိုင်တရားရုံးကိုသွားအမှုရင်ဆိုင်အဖမ်းခံရဲတပ်ဖွဲ့ကအင်းစိန်ထောင်ကိုပို့လိုက်ပြီးတဲ့နောက်ပြဿနာတစ်ခုပြီးဆုံးသွားပါတယ်။ဒါပေမဲ့မပြီးဆုံးနိုင်သေးတာကတော့နောက်ပိုင်းဖြစ်ပေါ်လာတဲ့ဝေဖန်တုံ့ပြန်မှုတွေပါအထူးသဖြင့်သတင်းဆောင်မှရေးသားလို့ဆိုပြီးပုံမှန်55ခါခွေးနဲ့အမှုဖွင့်အက်ဒီတာ3ယောက်ကိုဖမ်းဆီးထောင်ထဲပို့လိုက်တဲ့ရန်ကုန်တိုင်းအစိုးရရဲ့လုပ်ရက်ကိုဝိုင်းပြီးဝေဖန်နေကြတာဖြစ်ပါတယ်ဒီထဲမှာပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေတွင်မကလွှတ်တော်ထဲမှာနေရာရရှိထားတဲ့ NLD အမတ်တွေပြန်ကြားရေးဒုတိယဝန်ကြီးလိုထိပ်ပိုင်းကအစိုးရအရာရှိတွေလည်းပါဝင်လာတွေ့ရပါတယ်တကယ်တော့2016 NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဥပြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းအစိုးရနဲ့ဒေါက်တာတန်ထွတ်အောင်ပိုင်ဆိုင်တဲ့11 media ထိတ်တိုက်တူတာပထမဆုံးအချိန်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့တစ်နှစ်ကျော်ကာလက11 media မှာဒေါက်တာတန်ထွတ်အောင်ကိုယ်တိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလုပ်ငန်းရှင်တယောက်ကပေးတဲ့တံပိုးကြီးနိုင်တလုံးကိုလက်ခံတယ်ဆိုပြီးမဟုတ်မမှန်ဆွဆွဲထားတဲ့ဆုံးမတစ်ပုဒ်ရေးသားခဲ့ပူပါတယ်။ဖြစ်ချင်တော့အဲ့ဒီဆောင်မဟာမြန်မာနိုင်ငံတွင်ထုတ်ဝေတဲ့သတင်းစာဂျာနယ်တွေတွင်မကဒေသတွင်းနိုင်ငံတွေမှာထုတ်ဝေတဲ့အထင်ကရသတင်းစာတွေအင်တာနက်စာမျက်နှာတွေမှာပါအင်္ဂလိပ်ဘာသာနဲ့ဖော်ပြလေတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တိုင်းအစိုးရအဖွဲ့အကြီးအကျယ်အမျက်ဒေါသထွက်ခဲ့ကြပါတယ်အဲ့ဒီလိုနဲ့အဲ့ဒီချိန်ကနာမည်ကြီးဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးကိုတုံးပြီးတရားစွဲဒေါက်တာတန်းထွန်းအောင်ကိုအင်းစိန်အကျဉ်းထောင်ကိုရောက်အောင်ပို့လိုက်ပါတယ်ပြောရရင်အခုရန်ကုန်တိုင်းအစိုးရက11 editor 3ယောက်ကိုအင်းစိန်ထောင်ကိုပို့ထားတာဟာဒုတိယအကြိမ်လို့တော့ပြောနိုင်ပါတယ်ပြဿနာဘယ်လိုဖြစ်ရတာပါလဲအခုချိန်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရလုပ်ပုံကင်ဖို့မှန်ကန်ရလားဆိုတာဆွေးနွေးကြည့်ကြအောင်ပါစူရကနေ11 media ပိုင်ရှင်ဒေါက်တာတန်ထွတ်အောင်ကိုတရားမစွဲခင်အချိန်တုန်းက11 media မှာ NLD ကောင်းဆောင်တချို့ကိုဝေဖန်ရှုံချထားတဲ့ဆုံးမတွေမကြာခဏပေါ်ပြခဲ့တာသတိပြုမိနိုင်ပါတယ်။တမန်ဝေဖန်ယုံဆိုတာထက်ပိုတဲ့ပုဂ္ဂိုလ်ရေးတိုက်ခတ်ရေးသားချက်ဆိုရင်ပိုပြီးမှန်ပါလိမ့်မယ်။အချိန်ထဲမှာပဲ11 media ဟာသူ့သတင်းစာဂျာနယ်အွန်လိုင်းမှာပေါ်ပြတဲ့သတင်းဆောင်မအချက်လက်တွေနဲ့ပတ်သက်ပြီးသုံးသပ်ဝေဖန်သူတော်တော်များများကိုလည်းတရားရုံးကနေတရားစွဲသူကဝေဖန်မှုတွေမလုံနိုင်အောင်တုံ့ပြန်နေခြင်းလည်းဖြစ်ပါတယ်အဲ့လိုအခြေအနေအောက်မှာရန်ကုန်တိုင်းအစိုးရကပုံမှန်66ဂါကြီးနဲ့တရားစွဲလိုက်တဲ့အတွက်ဒေါက်တာတန်းထွတ်အောင်အဖမ်းခံရအာမခံမရပဲအင်းစိန်ထောင်နဲ့ရောက်သွားပါတယ်ဒါပေမဲ့အဲ့ဒီချိန်တုန်းကဒေါက်တာတန်းထွတ်အောင်ကိုပုံမှန်66ဂါကြီးနဲ့တရားစွဲအင်းစိန်ထောင်ပို့ခဲ့တဲ့လူရက်ကန့်ကွက်မှုနည်းနည်းပါးပါးပဲကြုံရပါတယ်အထူးသဖြင့်ပုံမှန်66ဂါကြီးကိုတုံးလို့ဝေဖန်ကန့်ကွက်တာမျိုးလောက်ပဲရှိပါတယ်ကိုယ်လည်းအင်းစိန်အချင်းတော်နဲ့ရောက်သွားပြီးတဲ့နောက်ဒေါက်တာတန်းထွန်းအောင်ဟာသူ့မိဇီယာတိုက်ကနေတရားစွဲဖို့စီခိုင်းထားတဲ့တချို့တရားရုံးရောက်ပြီးဖြစ်နေတဲ့တရားစင်မကတဲ့အမှုတွေကိုပါရုပ်သိမ်းပုံညွှန်ကြားခဲ့ပါတယ်။နောက်ပိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဆွတ်ဆွဲထားတဲ့ရေးသားချက်မှားယွင်းကြောင်းဝန်ခံအာမခံရပြီးနောက်ပိုင်း11 media ရဲ့ကလကာနောက်ကိုပြန်ပြီးဝင်သွားခဲ့ပါတယ်။ဒေါက်တာတန်းထွန်းအောင်မီဒီယာကလကာနောက်ွယ်ပြန်ဝင်သွားပြီးမဲ့သူ့ပိုင်ဆိုင်တဲ့11 media ကတော့ NLD အစိုးရအထူးသဖြင့်ရန်ကုန်တိုင်းအစိုးရကိုဝေဖန်မှုတွေရပ်မသွားပါဘူးအခုနောက်ပိုင်းဇက်တိုက်ဆိုလိုပြန်ပါလာပြီးကျင့်ဝတ်နဲ့ညီတာတွေရောကျင့်ဝတ်နဲ့မညီတာတွေပါပေါ်ပြနေတာတွေ့မြင်ရပါတယ်ဒီလိုနဲ့ရန်ကုန်တိုင်းအစိုးရကနေ11 media editor 3ယောက်ကိုပုံမှန် 55 ခါဝင်းနဲ့ဖမ်းဆီးထောင်ထဲပို့လိုက်တဲ့အခြေအနေထိရောက်လာပါတယ်ဒါပေမဲ့လက်တလောအကြောင်းရင်းမှာတော့ရန်ကုန်တိုင်းအစိုးရကအမှုဖွင့်လိုက်တဲ့11 channel ပါဆောင်းပါးတစ်ခုဟာအခုလောက်ကြီးရေးယူဖို့တက်တဲ့အနေထားမတွေ့မြင်ကြရပါဘူးအကြောင်းကတော့စောင်းမားမှာလွတ်တော်တွင်ပြောဆိုတဲ့အမတ်တယောက်ရဲ့ပြောဆိုဝေဖန်ချက်ကိုတိုက်ရိုက်ကုတ်နဲ့ဖော်ပြပြီးတန်ယောင်လိုက်ဝေဖန်တာတော့ပဲဖြစ်နေလို့ပါပဲပိုပြီးဆိုတာကမီဒီယာမှာဖော်ပြတဲ့စောင်းမားတပုတ်ကိုပုံမှန် 55 ခါခွေးနဲ့တရားစွဲတာပါပုံမှန် 55 ခါခွေးမှာဖော်ပြထားတာကမြည်သူမဆိုဖော်ပြချက်ကိုဖြစ်စေကောလာဟာလကိုဖြစ်စေတရင်ကိုဖြစ်စေ ပြုလိုရမှာသူရီမဟုတ်ထုတ်ပြန်ကြော်ညာရမှာသူရီမဟုတ်ဖြန့်ချီရမှာနိုင်ငံတော်အစိုးရကိုဖြစ်စေနိုင်ငံတော်ညီဝဲရေးကိုဖြစ်စေထိခိုက်သည့်ပြစ်မှုကိုတဦးတယောက်သောသူကကျူးလွန်ခြင်းလာအောင်အများပြည်သူကိုတော်လောက်အများပြည်သူဤတီချာလူစုကိုတော်လောက်ကြောက်ချင်းထိတ်လန့်ခြင်းတစ်ခုခုဖြစ်စေရန်အကြံရှိလျင်သူဒီမို့ထို့သို့ဖြစ်စေတန်ရာသည့်အကြောင်းရှိလျင်ဆိုပြီးဖော်ပြထားပါတယ်။ဒါကြောင့်ရန်ကုန်တိုင်းအစိုးရဟာ11 media ကိုတရားစွဲတဲ့ကိစ္စမှာ11 channel မမှန်မကန်ဖော်ပြချက်ကြောင့်တိုင်းအစိုးရနဲ့အတူအစုရှယ်ယာထည့်ပြီးအလုပ်လုပ်နေတဲ့ကုမ္ပဏီကတာဝန်ရှိသူတွေအစုရှယ်ယာရှင်တွေစိတ်ထဲမှာထိတ်လန့်ခြင်းစိုးရိမ်ခြင်းဖြစ်ရတဲ့ကုမ္ပဏီနဲ့တိုင်းအစိုးရကိုပြည်သူတွေကအကြီးညိုအယုံကြည်မဲ့ကအများပြည်သူကအစိုးရကိုပြစ်မှုကျူးလွန်လာအောင်ပြုလုပ်ခြင်းလို့ဆိုပြီးပုံမှန်95ခကွေးပါဖော်ပြချက်နဲ့ဘုံမဝင်ဝင်အောင်ဆွတ်ဆွဲထားတာတွေ့ကြရပါတယ်။တကယ်တော့ဒီလောက်ရေးသားဖော်ပြရုံနဲ့ဆိုရန်ကုန်တိုင်းအစိုးရဘက်ကအမှန်ကိုရှင်းပြလိုက်ရုံနဲ့ကိစ္စပြီးပါတယ်။ဒါကိုမကျင့်တတ်သေးရင်အလဲပဲမကြာကိုမှားချောင်းဝန်ခံခိုင်းလို့ရပါသေးတယ်။လိုက်နာမှုမရှိမှတော့95ခကွေးနဲ့မဟုတ်ပဲတင့်တော်တဲ့ဥပဒေပုံမှန်တစ်ခုခုနဲ့တရားစွဲပြီးအမှန်တရားကိုလိုလားမှုပြသတဲ့မှာကြောင့်သုံးသပ်တင်ပြလိုက်ရပါတယ်။